ဒုက္ခရမြဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာပြည်ခီးစဉ်အတွင်းအရင်ဆုံးစီးရဲမတည်ငြိမ်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုဦးစားပေးအလေးထားတွားရောက်ခဲ့တဲ့အပေါ်ကြိုးဆိုကြောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျိုးလင်းကျောင်းစီတာခန်းတွေကပြောပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့မြန်မာခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့မယ်လို့မျိုးလင်းကျောင်းရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်မဆုမွန်ကတင်ပြထားပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှာတော့အဘူးဒီတော်မောင်းတော်ကိုတွားရောက်ခဲ့ပြီးတော့ရခိုင်ဒုက္ခသည်တွေပန်းတော်မြေကမွတ်စလင်တွေပါဝင်ဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့အကြဲတဲတွေတောက်တုံးရေပါဝင်လိုအပ်နေတဲ့လူသားချင်းစာနာမှုအခက်အခဲတွေကိုကူညီပေးနိုင်ရေးဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာဘာရကြသူ့ရဲ့မြမပြည်ခီးစဉ်စတင်ချိန်မှာပဲလူပြိုရေးဘာသာရေးဆန်တဲ့ပြိပခါတွေဖြစ်ပွားခဲ့ရာလက်ရှိမှာလည်းစီးရဲတက်မှမှုတွေဖြစ်နေဆဲဖြစ်တဲ့ရခိုင်ပြည်နယ်ကိုပထမဆုံးအလေးပေးတွားရောက်ခဲ့တဲ့အပေါ်ကြိုဆိုကြောင်းကမန်မျိုးသားတုတ်တက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတီဝေကပြောပါတယ
်သမဂ္ဂလူသားချင်းစာနာပြီးတော့လာကြောက်အောင်ဆုံးဆန်းတယ်ဆိုတော့ကြိုဆိုရမှာပါကျွန်တော်တို့ကလေနောက်တစ်ခုကပုံမြေပြင်မှာဖြစ်နေတဲ့အနေအထားတွေကိုပြန်ဆင်းပြီးတော့ဒါလိုက်ပြီးစုံစမ်းတဲ့အခါကျတော့လက်ရှိပဂရိအခြေအနေကိုလည်းအဲဒါသူ့အနေနဲ့ပြီးသွားတဲ့အခါကျတော့ဘယ်လိုကူညီဆောင်ရွက်ပေးရမလဲရခိုင်ပြည်သားတွေရဲ့အခုလက်ရှိစစ်ကြေးဖြစ်ဆောင်အနေအထားတွေရောအနောက်တစ်ခါ2019မှာဖြစ်ခဲ့တဲ့တပတ်နိုင်ငံကိုဆက်သွားတဲ့လူတွေရဲ့အနေအထားရောဒီပြင်မှာအနေအထားကိုဟိုဒါဒီကြည့်ကြည့်ကြကြပြီးသွားမဲ့အနေအထားဖြစ်ပါတယ်ဒီပုံမှာတော့ကျွန်တော်တို့လိုအပ်တဲ့အစီအမီလေးကိုသူ့အနေနဲ့လည်းပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဗျဒါကိုကျွန်တော်ကကြိုးစားပါတယ်ဗျ
အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းကသူတွေနဲ့တွေ့ဆုံခဲ့တယ်လို့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့ပြောလင်းကြောင်းလည်းကမန်မျိုးသားတူဖြစ်တဲ့ဦးတီဝေကပြောပါတယ်
ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ဒီကတည်းကအနေနဲ့အခုလိုလာရောက်တဲ့ဟာကကျွန်တော်တို့ဟိုမတူကွဲကြတဲ့တစ်ဖက်နိုင်ငံကိုကျွန်တော်တို့ဟိုကိုလုံးရောက်ရှိသွားကြတဲ့မွတ်စလင်အတိုင်းဝိုင်းရတော့အခုနောက်ထပ်အကျိုးရှိမဲ့အနေအထားတွေကိုအလုံးတစ်ခုဖြစ်အောင်ပုံပေါ်ဖို့လရောက်လာတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့တော့နောက်တစ်ခါကျွန်တော်ရခိုင်ပြည်နယ်မှာကဒေသမတည်ငြိမ်မှုတွေအနေအထားတွေလက်ရှိဖြစ်ပေးစစ်တာအနေအထားတွေကလည်းတရားမှုတွေရှိနေတဲ့အခါကျတော့ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့ပြီးရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ပုတ်ကူညီမှုတွေဆေးဝါးတွေအစမတ်ရိတ်ခါတွေလူသားချင်းစာနာမှုတွေကူညီတွေသိလုပ်ငန်းတွေမှာဟိုဒါအထောက်အကူဖြစ်ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့ဓမ္မပြီးခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသူတွားရောက်ခဲ့တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်ဘက်ကကုလသမဂ္ဂဆိုင်ရာမဟာမင်းကြီးကိုသူတို့နေရာရေးပြန်တိုင်းရေးတော့အခြေခံလူခွေရတဲ့နိုင်ငံသားဓာတ်လူခွေရရဖို့ကိစ္စတွေကိုမြမပြည်ခီးစဉ်တွေမြမဆိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခြင်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုခဲ့တဲ့အချက်တွေကိုဆွေးနွေးနိုင်ခဲ့လိမ့်မယ်လို့ပြောလင်းကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးအစ္စလမ်ကပြောပါတယ
်ဝါဒေဗိုဂရန်ဒီယာယခင်ကဆွေးရမယ်ကျွန်တော်ရိုဟင်ဂျာဒုက္ခသည်အရေးကြီးစားဆင်းနေတယ်လို့ကျွန်တော်ကညော်လင်းပါတယ်ခင်ဗျာအာမြမအစီအဖောင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာကျွန်တော်ရဲ့ဒုက္ခကြီးအရေးကြီးစားဖြေလည်အောင်ဆောင်ရွက်ဖို့နောက်ကျွန်တော်ရိညာဒုက္ခကြီးကမင်းရဲ့ဆက်ဆံရေးကိုကျန်တာကြီးကတွေ့ဆုံရွက်ပြီးတော့အဲမြမအစီအနဲ့ဆင်းနေပြီးတော့အမြင်ဆုံးဆောင်ရွက်နိုင်ရဲ့တူတော့ညှော်လင်းပါတယ်ခင်ဗျာနောက်ဆင်းနေမှုဖြစ်ရင်ကျွန်တော်ရဲ့ reputation အမြင်ဆုံးစနိုင်အောင်ကျွန်တော်လည်းတောင်းဆိုကြည့်ပါလိမ့်ဒါကြိလို့ဆိုရင်ကျွန်တော်ရဲ့နေရင်းကိုကျွန်တော်ပြင်ပြင်ပါလိမ့်အာကျွန်တော်ပြန်တဲ့အချိန်မှာကျွန်တော်အပြည့်ဒေသီလူကျွန်တော်ရှိရမယ်။အာကျွန်တော်ရဲ့မကူရရှိခဲ့တဲ့မူလမငင်သားအစာရပြန်လေရရှိရမယ်။ကျွန်တော်ရဲ့မူလစိတ်ရောကိုပြန်လေမြတ်တမ်းပြန်ရှိစေဖို့အပြည့်ကျွန်တော်ကတောင်းဆိုခြင်းပါတ
ယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိပ္ပတ္တုလက်ခံပထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတင်းချောက်သွားကြတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံပါဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့ဒေပီတော်ကိုလည်းတွားရောက်ဖို့ရှိပါတယ်ရှင်။
မဆုမမရှင်